ကရင်ပြည်နယ်ဖပွန်ခရိုင်ထဲမှာအစိုးရတပ်နဲ့ကရင်မျိုးသားစီယွန် KNU တို့ကြားကတင်မာမှုတွေရပ်ဆွဲသွားဖို့အဓိကထားပြီး GMCU ရဲ့15ချိန်မြောက်အစည်းအဝေးနှစ်ရက်တာကာလမှာဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ VOE သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင
်။ဖပွန်ခရိုင်ထဲမှာဖြစ်ပွားနေတဲ့တပ်မတော်နဲ့ KNU စီးရေးတင်မာမှုတွေနဲ့ပတ်သက်ပြီးမကြာခင်ကာလမှာနှစ်ဖက်စစ်တပ်တွေရဲ့တောင်းရှိသူတွေတွေ့ဆုံသွားမှာဖြစ်တယ်လို့ဒီနေ့ရန်ကုန်မြို့ NRPC မှာပြုလုပ်တဲ့15ချိန်မြောက်ပြည်အောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်တိမှုကော်မတီ GMCU ရဲ့အတွင်းမှုတဲ့ဒေါက်တာရွှေခါကပြောသွားပါတယ်
။ကျွန်တော်တို့နှစ်ဖက်စစ်တပ်တွေတွေ့နိုင်ဖို့အတွက်ကိုလည်းကျွန်တော်တို့စီစဉ်ပါတယ်။ပြီးတော့အခုကျွန်တော်တို့ဒီကိစ္စတမဟန်ကိစ္စပေါ်လာလို့လည်းဖြစ်ပါတယ်။အခုထိတ်တန်းခေါင်းဆောင်တွေနှစ်ဖက်စလုံးနဲ့တွေ့တဲ့အခါမှာတော့ဒီကိစ္စကိုပါသူတို့ဖတ်တော်မှာဖြစ်ပါတယ်။ကျွန်တော်တို့ပြောချင်နေတာတော့ဒီလိုမျိုးထိတ်တန့်ခေါင်းဆောင်တွေတွေ့ချင်တာဖြစ်အခုဘာပွင့်ကိစ္စနေမဟုတ်ဘူးပြီးတော့ဒီလိုမျိုးဟိုအခုလောလောဆယ်ဖြစ်နေတဲ့ tension တစ်ခုထိဝင်မကြီးပဲနဲ့ဒီလာမယ့်အနာဂတ်မှာရောဖြစ်နိုင်တဲ့ကိစ္စတွေကိုလည်းတို့ဆွေးနွေးမှာဖြစ်ပါတယ
်မကြသေးခင်ကတောင်ဝိုင်းတိုင်းစစ်ဌာနချုပ်လောက်ခံတပ်ဖွဲ့တွေကကားလမ်းဖောက်ခဲ့ရတဲ့ပတ်သက်ပြီးစီးရဲအတွက်ရွယ်ပြီးဖောက်လုတယ်လို့ KNU ကယူဆရတဲ့အတွက်နှစ်ဖက်စစ်တပ်တွေတင်းမာမှုစတင်ခဲ့တာဖြစ်ပါတယ်တောင်ပိုင်းတိုင်းစစ်ဌာနချုပ်အနေနဲ့လည်းလမ်းဖောက်တာစစ်တပ်အတွက်ရိခါပို့ဆောင်မှုရည်ရွယ်တာလို့ GMCU ရဲ့အတွင်းမှုနှစ်ဘုံမှုကြီးဝနအောင်ကပြောပါတယ
်တပ်မတော်ကဒီလမ်းကြောင်းဖောက်တယ်ဖောက်ပြီးရင်ဒီမိုးမကြကလေးမှာရိခါစုပုံတယ်ဒီလမ်းကြောင်းကြီးကကျွန်တော်တို့ထားခဲ့မှာပါထားခဲ့မှာပါကျွန်တော်တို့ဒါဘယ်လိုခေါ်မလဲဒါနောက်တစ်နှစ်မှသာလေပါပဲလေနောက်တစ်နှစ်စာရိခါပုံဝင်ဒါပြန်သုံးရမယ်အနေထားပေါ့ဒီကြားထဲမှာတော့ကျွန်တော်တို့ဒီလမ်းကြောင်းရှိတဲ့အတွက်အဲ့ဘက်ဒေသမှာရှိတဲ့ဒီဒေသခံတွေကတော့ပါပဲလေမှန်ပါတယ်ဒါရွာသူရွာသားဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်ပေါ့တိုက်ပွဲဖြစ်တယ်ဆိုတော့လေသူတို့ဆောင်ကြတာပေါ့ဒါကြောင့်မို့ဒီလမ်းတွေဖောက်တဲ့ဟိုကဒီတောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေပြီးတော့ဒီ KNU တပ်မငါ့ကိုစာပို့တာရှိပါတယ်ဒါကြောင့်မို့ခုဆွေးနွေးတဲ့အခါမှာလည်းတိတ်တော့ဟိုခက်အချက်တွေရှာစရာမရှိပါဘူးအရင်သူတို့ကိုပြောထားတဲ့အချက်ကလေးတွေတူပဲနားလည်အောင်ပေါ့နော်နားလည်အောင်တွေ့ဆုံပြီးတော့ညီနိုင်ဆောင်ရွက်သွားခြင်းအဖြစ်ဒါအဆင်ပြေသွားမယ်လို့တော့ကျွန်တော်လည်းယုံကြည်ပါတယ်
23ရက်နဲ့22ရက်ဒီနှစ်ရတာကာလအတွင်းမှာ GMCU အနေနဲ့မွန်ပြည်သက်ပါတီကိုအဖွဲ့ဝင်တဲ့အနေနဲ့ထည့်သွင်းတာနဲ့ဖာမွန်ခရိုင်တွင်တင်မာမှုတွေအပါအဝင်အချက်6ချက်ကိုဆုံးဖြတ်ခဲ့ပါတယ်။ဒီလကုန်ပိုင်းမှာလည်းတပ်မတော်နဲ့ KNU KNLA ခေါင်းဆောင်တွေကြောက်ကြီးမြို့မှာထပ်မံတွေ့ဆုံပြီးဖာမွန်ခရိုင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့လည်းရှိနေပါတယ်။